some sort of argument over
အထူးသဖြင့် now media တွေကမြန်မာနိုင်ငံမှာဘာသာရေးပြဿနာဖြစ်နေတယ်လို့ပြောပါတယ်အစိုးရကတော့ဘာသာရေးပြဿနာမဟုတ်ဘူးလူအတိုင်းဝိုင်းကြမှာဖြစ်နေတယ်တာမန်ခိုက်ရန်ဖြစ်ပွားမှုတွေပဲလို့ဆိုပါတယ်အဲ့ဒါကိုဘယ်လိုမြင်ပါကလဲခင်ဗျာ
It's probably a combination of both because I think that there are
နှမျိုးစလုံးလို့ထင်ပါတယ်ပြဿနာဖြစ်ရတဲ့အရင်းအခံအကြောင်းတွေထဲမှာဘာသာရေးတက်တက်တင်မကပဲလူမှုရေးစီးပွားရေးအခြေခံပြဿနာတွေအပြင်နိုင်ငံရေးပြဿနာတွေပါပါဝင်တယ်လို့ကျွန်တော်တွေ့နိုင်ပါတယ်အကြမ်းဖက်မှုတွေဟာအဓိကအပြင်မွတ်စလင်အတိုင်းဝိုင်းတွေကိုပြစ်မှတ်ထားကြတာဆိုတော့ဘာသာရေးအခြေခံပြဿနာဆိုတာရှင်းပါရဲ့ဗျဒါပေမဲ့လည်းကျွန်တော်တို့ရှင်းရှင်းလင်းလင်းသိထားမယ့်အချက်ကဒီပြဿနာမှာဗုဒ္ဓဘာသာဝင်တွေအားလုံးပါဝင်နေတာမဟုတ်ဘူးဆိုတဲ့အချက်ပါ669လို့အဖွဲ့တွေဒါမှမဟုတ်ဘာသာရေးအမိခံပြီးမုန်တီးမှုတွေဝါဒဖြန့်နေတဲ့လူတွေကလုံနေကြတာပါဗမာပြည်ကဗုဒ္ဓဘာသာဝင်တွေအားလုံးကိုကိုးစားမပြုပါဘူးဗုဒ္ဓဘာသာဝင်အများစုကဒီအကြမ်းဖက်မှုတွေကိုဆန့်ကျင်ကြပါတယ်အဲ့ဒီတော့ကဗုဒ္ဓဘာသာဝင်တွေအနေနဲ့ငြိမ်းချမ်းမှုကိုလိုလားတဲ့သူတို့ရဲ့သဘောထားတွေကိုပိုပြီးကြည်ကြည်ပြန့်ပြန့်ဖော်ထုတ်ပြောဆိုလာကြဖို့ဖြစ်ပါတယ
် But at the meanwhile that especially for those exile
ဒါမှမဟုတ်တစ်ချိန်ထဲမှာပဲအထူးသဖြင့်ပြည်ပရောက်မွတ်စလင်တွေအနေနဲ့မြန်မာနိုင်ငံမှာမွတ်စလင်တွေဟာအကြီးအကျယ်နှိပ်ကွပ်ခံရတဲ့အခြေအနေတွေမှာရှိနေတယ်လို့ပြောဆိုနေကြတာတွေရှိပါတယ်ခင်ဗျားရောအဲ့လိုမြင်သလားခင်ဗျ
I certainly see that that Muslims have been targeted very specifically with violence.
ဒီကနေ့တွင်မွတ်စလင်တွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့တယ်ဆိုတာတော့ကျွန်တော်မြင်ပါတယ်။ဒီခိုင်ပြည်နယ်ကစပြီးတော့မေတီလာ၊လာရှိုး၊အုတ်ကန်စသဖြင့်ပြန့်နှံ့ခဲ့ပါတယ်။ပြီးခဲ့တဲ့မလာတုန်းကလည်းကျွန်တော်ကိုယ်တိုင်နီးပြည်တော်ကကြီးရွာတစ်ခုသွားကြည့်ခဲ့ဦးပါတယ်။အဲ့မှာမွတ်စလင်တချို့တိုက်ခိုက်ခံခဲ့ရပါတယ်။ဗလီနဲ့စာတင်ကြောင်းတချို့မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်။ကျွန်တော်မရောက်ခင်၃ရက်လောက်အလူကားမှာဖြစ်ခဲ့တာပါ။အရင်ကနှစ်ပေါင်း၂၀၀ကျော်ဗမာဗုဒ္ဓဘာသာဝင်တွေနဲ့အတူရှင်တွဲနေလာခဲ့တာဘာမှမဖြစ်ခဲ့ဘဲနဲ့အခုမှမုန်တီးတိုက်ခိုက်မှုတွေပေါ်လာတာဖြစ်ပြီးတော့သူတို့အားလုံးစိုးရိမ်ထိတ်လန့်နေကြတယ်လို့ကျွန်တော်ပြောကြပါတယ
်။အဲ့ဒါဘာဖြစ်လို့လဲခင်ဗျ
Well that's a very good question. I think there is a combination of
ဖြစ်ရတော့တော်ခက်ပါတယ်ခင်ဗျ။ပြဿနာအတော်များပါတယ်။ပထမအနေနဲ့ကတော့669လို့အစွန်းရောက်လှုပ်ရှားမှုတွေကဗုဒ္ဓဘာသာကိုခုထုံးလုပ်ပြီးတော့မွတ်စလင်မုန်တီးရေးဝါဒတွေဖြန့်နေတဲ့ပြဿနာပါ။တချို့ကြောင့်လည်းဒီပြဿနာမှာအစိုးရကနောက်ကွယ်ရနေပါနေရဆိုပြီးဆိုကြပါတယ်။ဖြစ်နိုင်ရှိပေမဲ့ထောက်ထားအတိအကျတော့ကျွန်တော်မတွေ့ရပါဘူးခင်ဗျ။နောက်တစ်ခုကပြဿနာဖြစ်တဲ့နေရာတွေမှာလုံခြုံရေးတွေကထိထိရောက်ဝင်ပြီးထိမ့်သိမ်းတားဆီးမပေးတဲ့အချက်ပါ။မိဒီကမှာဖြစ်ခဲ့တယ်လို့မျိုးပေါ့ဗျာ။ရဲတွေကဝင်ထိမ့်မပေးဘူး။လုတ်ချင်တာလုတ်လို့ရတယ်ဆိုတဲ့အသိရှိနေတော့လူတွေကလည်းရဲစရဲနဲ့တခြားနေရာတွေမှာလိုက်လို့တဲ့အဖြစ်ရှိလာတယ
် So not only that the police the local police cannot actively
ဒီလိုလုံခြုံရေးကဝန်တားမပေးတာအပြင်မြန်မာပြည်ကဒေါ်အောင်ဆန်းစုကြည်လိုပုံကူမျိုးကတော့ဒီဘာသာရေးကိစ္စတွေမှာနှုတ်ဆက်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားတာကတော့အမှန်ပါပဲဒါပေမဲ့မကြသေးခင်ကပဲဒီလိုဘာသာရေးအကြမ်းဖက်မှုပြဿနာမျိုးတွေမှာသူတယောက်တည်းဝင်ပြီးတားမြစ်လို့မရနိုင်ဘူးလို့ပြောခဲ့ပါတယ်။အဲ့တော့ခင်ဗျားအနေနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲခင်ဗျ။မြန်မာအစိုးရအနေနဲ့ရောဘာရင်းများလှုပ်ဖို့လိုနေတယ်လို့ထင်တယ်
။ Well I think first of all it's very important to remember who is responsible for this violence and who's responsible for stopping violence.
ဘယ်သူကကျူးလွန်လဲဆိုတာနဲ့ဒီကျူးလွန်မှုတွေကိုတားဆီးဖို့ဘယ်သူမှတာဝန်ရှိတယ်လဲဆိုတာကြည့်ရပါလိမ့်မယ်။အစိုးရအနေနဲ့ဒေသခံအာဏာပိုင်အနေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုထိထိရောက်ရောက်ညွှန်ကြားပြီးတော့တားဆီးလှုပ်ဆောင်သားကိုတာဝန်ရှိပါတယ်။အကြမ်းဖက်မှုကျူးလွန်မှုတွေအပြင်မုန်တီးရေးဝါဒဖြန့်နေသူတွေကိုပါဥပဒေအရတားဆီးဖို့အရေးယူဖို့တာဝန်ရှိပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့အစိုးရမဟုတ်တဲ့အတွက်ဒီကိစ္စမှာအာဏာမရှိပါဘူး။အဲ့ဒီတော့သူတယောက်တည်းမစွမ်းစားနိုင်ဘူးလို့ပြောတာဟုတ်ပါတယ်။သူ့အနေနဲ့နှုတ်ဆက်နေတယ်လို့ပြောခံရတာလည်းသိတော့မတရားပါဘူး။တကယ်တော့မှသူလဲမွတ်စလင်အတိုင်းဝိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့ကဒီပြဿနာတွေကိုခုတည်းပို့ပြီးတော့ကြေကြေလောင်လောင်ဝေဖန်မယ်ဆိုရင်မြန်မာစစ်တပ်အနေနဲ့ရော669အဖွဲ့လူဘာသာရေးအဖွဲ့တွေနဲ့ပါဆန့်ကျင်ပြောရမယ့်ပုံမျိုးဖြစ်နေတော့နည်းနည်းတော့အခက်အခဲရှိပါတယ်။နိုင်ငံရေးသမားတူအနေနဲ့လာမယ့်2015ခုနှစ်မှာအာဏာရယူနိုင်ဖို့ရည်မှန်းချက်ရှိမယ်ဆိုရင်အနည်းဆုံးတော့စစ်တပ်ကဆန့်ကျင်မလာစေဖို့လိုနေရဆိုတဲ့ခြေအနေရှိနေတော့သူလဲချိန်ဆရတွေရှိပါလိမ့်မယ်။ဒါပေမဲ့နိုင်ငံရေးသမားတယောက်အနေနဲ့ရောအမျိုးသားကောင်းဆောင်တယောက်အနေနဲ့ပါဆိုရင်တော့ငင်းငယ်ရင်းဆူရှင်တွဲနေတဲ့လူတွေကို
and so she's juggling all these factors and she's certainly a politician
And you mentioned about that
မြန်မာနိုင်ငံမှာအပေါင်းလက္ခဏာဆောင်တဲ့ဒုတိယမှုတွေရှိနေတယ်လို့ခင်ဗျားပြောခဲ့ပါတယ်။အဲ့ဒါဘာကြီးလဲခင်ဗျာ။ဒီ CSW ကမ္ဘာလုံးဆိုင်ရာခရီးယန်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့အခမ်းကဏ္ဍရောဘယ်လိုရှိပါလဲခင်ဗျာ
။ Well I'm very much of the view that when any government or any person does the right thing we should
လူဆိုးရအဖွဲ့စီမျိုးမဆိုးမှန်ကန်တဲ့လူရော်တွေလှုပ်လာပြီဆိုရင်အပြီးမှပြူအောင်အားပေးရမှာဖြစ်တယ်လို့ကျွန်တော်တို့ခံယူထားပါတယ်။အလားတူပဲအမားတွေကိုကျူးလွန်နေဆိုရင်ထောက်ပြဝေဖန်ပြီးအပြောင်းအလဲတွေကိုတောင်းဆိုသွားရမှာဖြစ်ပါတယ်။မြန်မာအစိုးရရဲ့အပေါင်းလက္ခဏာဆောင်တဲ့လှုပ်ဆောင်ချက်တွေကတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးတယ်၊ဒေါ်စုနဲ့တွေ့တယ်ဒေါ်စုကို NLD နဲ့အတူလွတ်တော်တဲ့ဝင်ဝင်ပေးတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းမှာလူမှုလူအတိုင်းအဝိုင်းအဖွဲ့အစည်းတွေအတွက်အခွင့်အလမ်းတွေပိုရလာပြီဆိုတာကိုလည်းကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်။မီဒီယာပွင့်လင်းမှုနဲ့လွတ်လပ်စွာဖော်ထုတ်ခွင့်တွေလည်းတော်ရှိလာနေပါပြီ။ဒီနေ့ဆိုင်းပိုင်းကဆိုဗီတင်ထက်လွတ်တော် Lord Alter နဲ့အတူဘဝပြူကျွန်တော်တောင်းခင်ရခဲ့ပါတယ်။ရန်ကုန်ကစားတောက်ဆိုင်ဆိုင်မှာနိုင်ငံရေးကျင်းသားဟောင်းတွေလှူရှားတက်ကြသူတွေလူမှုအဖွဲ့အစည်းဝင်တွေရာကျော်နဲ့ကျွန်တော်တွေ့ဆုံပြီးတော့ဒီမိုကရေစီရေးလူခွင့်ရေးဆိုင်ရာတွေကိုဟောပြောဆွေးနွေးခွင့်ရခဲ့ပါတယ်။ဒါမျိုးကိုလွန်ခဲ့တဲ့နှစ်အနည်းငယ်အထိဘလို့မှဖြစ်လာမယ်လို့တော့မထင်ခဲ့ပါဘူး။ဒီတော့ပြောင်းလဲမှုနဲ့တိုးတက်မှုတွေကိုကျွန်တော်ကြိုးစားပါတယ်။ဒါပေမဲ့လည်းအားလုံးကောင်းသွားပြီလို့တော့အချိန်မတန်ခင်တက်မထောင်အပျော်ကျူးတာမျိုးတော့ကျွန်တော်မဖြစ်စေချင်ပါဘူး
။ I like to concentrate mainly on that positive development on that to prevent or
အခုဘာသာရေးပြပခတွေမှာကြိုတင်တားဆီးဖို့ရောဘလို့အပေါင်းလက္ခဏာဆောင်လုဆောင်မှုတွေ့ရရလဲခင
်ဗျာ What are the positive signs you see
Well I think one other in relation to the sectarian violence one positive is that because there is more space for civil society and
လူမှုဖွဲ့စည်းတွေနေရာရလာခင်ဗျာလူလတ်စွာဖော်ထုတ်ခွင့်တွေလည်းရှိလာတယ်ဆိုတဲ့အချက်အရာပဲအပေါင်းလက္ခဏာဆောင်တယ်လို့ပြောနိုင်ပါတယ်ရန်ကုန်မှာဆိုရင် interfaith လို့ခေါ်တဲ့ဗုဒ္ဓဘာသာမွတ်စလင်စတဲ့ဘာသာပေါင်းစုံပါတဲ့အဖွဲ့တွေကညီညာရေးလုပ်ငန်းတွေကိုစောလှုပ်ဆောင်နေတာတွေ့ရပါတယ်။ဒါမျိုးတွေကိုအားပေးရမှာပါ။ဒီလိုအဖွဲ့တွေအများကြီးရှိပါတယ်။အလားတူပဲဗုဒ္ဓဘာသာခေါင်းဆောင်တွေ၊ခရစ်ယာန်ခေါင်းဆောင်တွေကလည်းကြီးညာချက်တွေထုတ်ပါတယ်။မြန်မာခရစ်ယာန်အသင်းတော်ကဘုန်းတော်ကြီး Charles Bowa ဆိုရင်ကြီးညာချက်တွေထုတ်ခဲ့ပြီးကျွန်တော်ကိုယ်တိုင်လည်းအတူတွဲပြီးဆောင်းပါးတွေရေးခဲ့ဦးပါတယ်။ဒီလိုပြောဆိုခွင့်ရတာတွေဟာကောင်းတဲ့လက္ခဏာပါ။မုံဒီရေးနဲ့အကြမ်းဖက်လှုပ်ဆောင်မှုတွေကိုမြစ်တာတရားနဲ့ညီငယ်အတန်တွေကဖုံးလွှမ်းနိုင်မှုအရေးကြီးပါတယ
် So one that a few weeks ago when the Time magazine mentioned about that 969 monk Shen Wiratu
ဒီကနေ့လပိုင်းလောက်တုန်းက Times magazine မှာ969ဘုန်းကြီးအရှင်ဝီရတူကိုစစ်သွေးကြွဗုဒ္ဓဝါဒီလို့ခေါင်းစဉ်တက်လိုက်တော့မြန်မာပြည်မှာတော်တော်များများဒေါသဖြစ်ကြပါတယ်ဗုဒ္ဓဘာသာဝင်အများစုအနေနဲ့ဗုဒ္ဓဘာသာနဲ့ဒီစစ်သွေးကြွဆိုတာကိုရောထွေးပြီးအခေါ်မခံညင်ကြပါဘူးဒါမအပ်စပ်ဘူးလို့လည်းဆိုကြပါတယ်မြန်မာဗုဒ္ဓဘာသာနဲ့ပတ်သက်လို့အနောက်မီဒီယာတွေမှာမျက်မျက်တက်တာရေးသားမှုတွေရှိတယ်လို့ထင်သလားခင်ဗျ
I think that the western on the one hand the western media I think is correct in using this term militant buddhism
and now media ရေကအရှင်ဝီရသူကိုစစ်သွေးကြဗုဒ္ဓဝါဒီလို့ခေါ်တာတနည်းအားဖြင့်တော့မှန်တယ်လို့ကျွန်တော်ထင်ပါတယ်သူရဲ့ဟောပြောချက်တွေထဲမှာစစ်သွေးကြလုံဆော်ချက်တွေပါနေပါတယ်ကျွန်တော်နားလည်သလောက်ဗုဒ္ဓဘာသာမှာတော့ဒါတွေမရှိပါဘူးမေတ္တာဂရုဏာစတဲ့အဓိကအချက်တွေဟာအရှင်ဝီရသူရဲ့ဟောပြောချက်တွေနဲ့969လှူရှားမှုတွေမှာပျောက်ကွယ်နေပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကဒီလှူရှားမှုနဲ့လွတ်ရက်တွေကိုစစ်သွေးကြဗုဒ္ဓဝါဒီတွေလို့ဖော်ပြတာမှန်ပါတယ်။ဒါပေမဲ့ဒီလှူရှားမှုတွေဟာမြန်မာဗုဒ္ဓဘာသာဝင်တွေအားလုံးကိုကိုစားပြုနေတယ်လို့ဆိုရင်တော့မှားပါလိမ့်မယ်။ဥပမာအစ္စလာမ်မှာအစွန်းရောက်အစ္စလာမ်တွေရှိပေမဲ့အစ္စလာမ်ဘာသာဝင်တွေအားလုံးကိုဆိုလိုတာမဟုတ်ပါဘူး။ဒီလိုအခြေအနေမျိုးအထင်မြင်မှားတာမျိုးတွေကိုရှောင်လွှားခြင်းနဲ့ဆိုရင်တော့မေတ္တာ၊ဂရုဏာတရားတွေကိုရှိထားတဲ့ဗုဒ္ဓဘာသာဝင်တွေအနေနဲ့ဒီမုန်းတီးမှုလှုပ်ဆော်တဲ့လှူရှားမှုတွေကိုဆန့်ကျင်ကြောင်းပို့ပြီးရဲရဲဝံ့ထွက်ပြီးပြောဆိုလာကြဖို့လိုတယ်လို့ကျွန်တော်တို့ထင်ပါတယ
် In that way I think we need more real Buddhists to speak out and show what Buddhism is really about and to show that as with any religion there's radical Islam in the world but radical Islam is not representative of all Muslims